ICJBB ဆိုင်ရာနိုင်ငံကခုံရုံးရဲ့မြန်မာရေးဌာနစစ်ဆေးမှုမှာမြန်မာနိုင်ငံကိုစားပြုပြီးဥဆောင်သွားရောက်မဲ့နိုင်ငံတော်ထိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုပူးပေါင်းဆောင်ရွက်မှာဖြစ်သလိုလိုအပ်တဲ့ထောက်ထားအချက်အလက်တွေနဲ့လည်းပံ့ပိုးကူညီသွားမယ်လို့တမတော်ပြောခွင့်ရသူတွေကထပ်လောင်းပြောဆိုလိုက်ပါတယ်။တမတော်အနေနဲ့ဆိုရဥဆောင်မှုနောက်မှာလိုက်နာဆောင်ရွက်သွားမှာဖြစ်တယ်လို့တမတော်စစ်ဥပဒေချုပ်ရုံးကဗိုလ်ချုပ်တောင်းနိုင်ကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
။အကြီးကြီးရတဲ့သူတို့ဒီကျောင်းစိတ်ကိုကိုးစားကြည့်ပြီးတော့မှဆွဲတာဖြစ်တဲ့အတွက်ဒါဒီကျွန်တော်တို့ဒီဆံပတ်တက်ပြီးတော့မှဒီအစိုးရရောတမ်ဘရောဒီအားလုံးနဲ့သက်ဆိုင်ပါကျွန်တော်တို့ကတော့ဒီအစိုးရအခုဆိုလို့ရှိရင် ICJ ကိုဒီလိုနိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ပေါ့နော်နိုင်ငံတိုင်းဝန်ကြီးအနေဖြင့်ဒီ ICJ မှာတွားရောက်နေဆိုင်မှာဖြစ်ပါတယ်ကျွန်တော်ကတော့ဒီတမ်ဘရောနေနေကတော့နိုင်ငံတော်ဆွေးရဲဥဆောင်မှုအောက်မှာလိုက်လာပြီးတော့မှစောင့်ကြားမှာဖြစ်ပါတယ်နိုင်ငံတော်သူကလူပါလို့ရှိလို့ရှိရင်ကျွန်တော်တို့မှရှိတဲ့လက်တွေကံထောက်ထားတွေဟိုစာရစာရနေထောက်ထားတွေနဲ့လိုက်ပြီးတော့မှစောင့်ကြည့်ပါလို့ပြောချင်ကြလို့ပ
ါဒီခိုင်းမီနယ်အတွင်း2019ခုနှစ်ကဖြစ်ပေါ်ခဲ့တဲ့ကျန်းပတ်တိုက်ခိုက်မှုတွေနောက်ပိုင်းမြန်မာစစ်တပ်ရဲ့နေမီရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းဒီလိုတုံးတုတ်တင်မှုဂျန်နိုဆိုက်တွေဖြစ်ခဲ့တယ်လို့နိုင်ငံသားလူခွင့်ဖွဲ့တွေကုလသမဂ္ဂစုံစမ်းစစ်ဆင်ရေးမှုတွေကတုံးသက်ထားကြတာပါOIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုကိုးစားပြုပြီးတော့ဂမ်ဘီယာနိုင်ငံကနေမြန်မာနိုင်ငံကို ICJ အပြည်ပြည်ဆိုင်ရာနိုင်ငံကတရားရုံးမှာတရားစွဲတင်ပါတယ်။နိုင်ငံလုံးလက်မှတ်ထိုးထားတဲ့လူမျိုးတုံးတုတ်တင်မှုတာစီ1948ခုနှစ်နိုင်ငံသားသဘောတူညီချက်ကိုမြန်မာဘက်ကချိုးဖောက်တယ်ဆိုပြီးတော့အမှုတင်တာဖြစ်ပါတယ်။မြန်မာဘက်ကတော့ဒါကိုခြေပဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဦးဆောင်တွားရောက်မယ်လို့ထုတ်ပြန်ထားပါတယ်။ဒီဆွဆွဲချက်တွေပေါ်တုံ့ပြန်တဲ့အနေနဲ့မြန်မာစိုးရဘက်ကလွတ်လပ်တဲ့စုံစမ်းရေးကော်မရှင်တရဖွဲ့စည်းထားသလိုမြန်မာစစ်တပ်ကလည်းတရားစုံစမ်းရေးခုံရုံးတရကိုဖွဲ့ထားပါတယ်။ဒါပေမဲ့ဒီဖွဲ့စည်းတွေကနေစုံစမ်းတွေ့ရှိချက်အစီရင်ခံစာတွေထုတ်ပြန်ချက်တွေတော့ထပ်မလာသေးပါဘူး။မြန်မာစစ်တပ်ကတော့သူတို့အနေနဲ့စုံစမ်းတွေ့ရှိချက်တွေအပေါ်မှာတမတော်အုပ်ရေအတိအကျတိကျရေးယူသွားမှာဖြစ်သလိုတမတော်အုပ်ရေဟာလည်းနိုင်ငံတကာစံနှုန်းစံထားတွေနဲ့ကိုက်ညီရဲလို့လည်းဝဒုတောင်းနိုင်ကပြောပါတယ်ဒါပေမဲ့လည်းရင်းကြရီအစုလိုက်ပြုံလိုက်တက်ခံရတဲ့အင်းနေမှုမှာတာဝန်ရှိတဲ့တပ်မတော်သားတွေကိုအပြစ်ပေးပြီးတစ်နှစ်တည်းမှာပြန်လို့ပေးခဲ့တာကြောင့်နိုင်ငံကလူခွင့်အဖွဲ့တွေရဲ့ဝေဖန်တာတွေကိုရင်ဆိုင်ခဲ့ရပါတယ်ဝဒုတောင်းနိုင်ကတော့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့တပ်မတော်ခုံရုံးရဲ့ရေးယူဆောင်ရွက်ချက်တွေကိုနိုင်ငံကအနေနဲ့ဆက်လက်စောင့်ကြည့်နေတယ်လို့လည်းပြောဆိုပါတယ်ရင်းညာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့အခု ICJ ကိစ္စကိုဘယ်လိုရင်ဆိုင်မလဲဆိုတာကိုမနေ့ကတော့သက်ဆိုင်ရာနိုင်ငံတော်အစ်စ်အကြီးအကဲတွေကိုခေါ်ယူရှင်းလင်းတာတွေလုပ်ခဲ့ပါတယ်ဒီနေ့မှပဲသကိုင်းဒေသကြီးမုံရွာမှာတော့ ICJ ကိုတွားရောက်ဦးဆောင်ဖြေရှင်းမဲ့ဒေါက်ဆန်းစုကြည်နဲ့အတူရှိရဲဆိုတဲ့ဆန္ဒထုတ်ဖော်ပွဲတရပြုလို့ရမှာသကိုင်းတိုင်းဝန်ကြီးချုပ်ကိုယ်တိုင်တက်ရောက်ခဲ့ပါတယ်ခင်ဗျာ